အခုကျမတို့အတန်းနှင်းချိန်မတန်ခင်လေးမှာပဲဘာမာ2019ဖြစ်တဲ့မြန်မာနိုင်ငံအတွင်းလူခွန်ရေးချိုးဖောက်ကျူးလွန်မှုတွေမှာတာဝန်ရှိသူတွေဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားအရေးယူတန်ခတ်မဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်မှထောက်ခံမဲ့အများစုနဲ့အတည်ပြုလိုက်ပါပြီ။ဒါ့အပြင်မြန်မာနိုင်ငံရဲ့အကျဉ်းသားများကူညီဆောင်ရှောက်ရေးဥပဒေမူကြမ်းအစိုးကိုတင်းကြားဥပဒေအဖြစ်ကြားထားမဲ့အစိုးကိုလည်းကန့်ကွက်မဲ့သူမရှိအမေရိကန်အောက်လွှတ်တော်မှအမေရိကန်စံတော်ချိန်အင်ကာညနေမှာအတည်ပြုလိုက်တာဖြစ်ပါတယ်။မတ်အင်ချင်းနိုင်ငံအပြည့်အစုံကိုဆက်ပြီးတော့ပြောပြပါမယ်ရှင်
။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်လူခွေရေးချိုးဖောက်မှုမှာတာဝန်ရှိသူတွေသူတို့တွေကိုစုံစမ်းအရေးယူဖို့ပြက်ကွက်သူတွေကိုပါပိတ်ဆို့အရေးယူမယ်။ Burma Act 2019ဥပဒေကြမ်းကို American အောက်လွှတ်တော်မှာအင်ကာနေကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ263မဲကန့်ကွက်မဲ15မဲကြာမီ156မိနစ်အတည်ပြုလိုက်ပါတယ်။မနေ့ကအောက်လွှတ်တော်မှာဘာမာအက်ဥပဒေကြမ်းအစိုးကိုတင်သွင်းခဲ့တဲ့မစ်ရှိဂန်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အက်ဒီလက်ဗင်းကတရားဥပဒေအဖြစ်ကြာထမ်းမဲ့ဘာမာအက်2019ဥပဒေပြင်ဆင်ချက်မှာပါဝင်တဲ့အဓိကအချက်တွေကိုအခုလိုပြောသွားပါတယ
်။ This bill would impose financial, trade and visa sanctions on those responsible for these crimes, including the commander in chief.And those who have failed to investigate and prosecute.
ဒီလိုကြမှာကာကွယ်ဥစည်းချုပ်အပါအဝင်ပြစ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတွေအရေးယူစုံစမ်းစစ်ဆေးဖို့ပြက်ကွက်သူတွေအပေါ်ဘဏ္ဍာရေး၊ကုန်သွယ်ရေး၊ပြည်သူ့ဗီဇာ၊စာတဲ့ Facebook ရေးယူမှာဖြစ်ပါတယ်
။ဘာမာအက်2019ဥပဒေမူကြမ်းကိုဥဆောင်ရေးဆွဲခဲ့သူဖြစ်တဲ့အောက်လွှတ်တော်အမတ် Chabot ကလည်
း We must pass the Burma Act today which would provide
ဒီလိုရသတဲ့ပြည်နှိမ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကိုတိတိယယောက်အရေးယူအပြစ်ပေးနိုင်ဖို့လိုအပ်နေတဲ့နည်းလမ်းကိုအထောက်အကူပေးမဲ့ဘာမာအက်ကိုဒီကနေ့အောက်လွှတ်တော်မှာကျွန်တော်တို့မဖြစ်မနေအတည်ပြုရမှာဖြစ်ပါတယ
်တင်ဆင်ထားတဲ့ဘာမာအက်2019ဥပဒေမူကြမ်းကိုပါတီနှစ်ရက်လုံးကထောက်ခံထားပြီးဖြစ်ကြောင်း Texas ပြည်နယ် Republican အောက်လွှတ်တော်အမတ် McCall ကအခုလိုပြောသွားပါတယ်
The scale and scope of this crisis unites this whole house.
ဒီနေ့ပြင်ထန်လာတဲ့ဘုန်းကြီးကအချက်အလက်ဟာအောက်လွှတ်တော်ပါတီနှစ်ရက်လုံးကိုတညူတညွတ်တဲ့ဖြစ်စေခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအောက်လွှတ်တော်အမတ်ချက်ပေါ့တင်သွင်းခဲ့တဲ့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ကြောင်းကြေညာချက် 1091 ကိုအောက်လွှတ်တော်တစ်ခုလုံးကတခဲနဲ့ထောက်ခံခဲ့ကြပါတယ်။အခုဥက္ကဋ္ဌအန်ကယ်ရဲ့ဘာမာအက်ကလည်းပြီးခဲ့တဲ့အမေရိကန်အစိုးရလက်ထက်ကမလုခဲ့တဲ့မြန်မာစစ်တပ်ကိုအရေးယူတန်ခတ်ဖို့ဖြစ်ပါတယ်ဒီလိုအရေးယူမဲ့အဆင့်ဟာအချိန်တော်နှောင်းနေပါပြီဒါကြောင့်အခုပါတီနှစ်ရက်လုံးကသဘောတူထားတဲ့ဒီဥပဒေမူကြမ်းကိုထောက်ခံကြဖို့လုပ်ဖို့ခိုင်ပတ်တွေကိုကျွန်တော်တိုက်တွန်းချင်ပါတယ
်ဘာမာအက်2019ဥပဒေမူကြမ်းကိုဥဆောင်တင်သွင်းခဲ့သူတွေကတော့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်အီလီယတ်အန်ဒယ်နဲ့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအာရှနဲ့ပစိဖိတ်ရေးရာဌာနကဥက္ကဋ္ဌ Republican အမတ် Steve Chabot တို့ကဥဆောင်ရေးဆွဲခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ American စစ်တပ်ကြားစစ်ရေးအရပူးပေါင်းဆောင်ရွက်မှုတွေကိုကန့်သက်တားမြစ်ချက်အပါအဝင်မြန်မာနဲ့ American နိုင်ငံကြားလုံခြုံရေးကိစ္စပူးပေါင်းဆောင်ရွက်မှုတွေမြန်မာနိုင်ငံတွင်လူခွေရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုတန်းခတ်အရေးယူဖို့စတဲ့အချက်တွေအပါအဝင်ပဋိပက္ခဖြစ်နေတဲ့ဒေသတွေနဲ့အင်ဂျီချင်းဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့အမေရိကန်ဒေါ်လာ222သန်းပါဝင်တဲ့ဘတ်ဂျက်ရထားချက်တွေကိုအဲ့ဒီဥပဒေချမ်းမှာထည့်သွင်းရေးဆွဲခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကအမေရိကန်အောက်လွှတ်တော်မှာမြန်မာအရေးဥပဒေမူကြမ်းတွေကိုလဲခွဲဆုံးဖြတ်တဲ့အထက်မှာ Burma Political Prisoner Assistant အလို့အမည်ပေးထားတဲ့မြန်မာနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးဥပဒေမူကြမ်းကိုလည်းကန့်ကွက်မဲ့သူမရှိအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုအဓိကရေးဆွဲခဲ့တာနဲ့ပတ်သက်လို့ Michigan ပြည်နယ် Democrat အောက်လွှတ်တော်အမတ် Andy Levine ကအခုလိုပြောသွားပါတယ
် Journalist activist and anyone who is willing to use their voice to
the Mari လှူရှာတကြွသူတွေအမအထုတ်ပေါ်ဝေဖန်ပြောဆိုရဲသူတွေကိုမဖြစ်မနေအကောက်ပေးရမှာဖြစ်ပါတယ်ဒါကြောင့်လဲအောက်လွှတ်တော်အမဝဂနာနဲ့အတူကျွန်တော်တို့အောက်လွှတ်တော်မှာမြမနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအစိုးရကိုဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ် ဒီဥပဒေကြမှာမြန်မာနိုင်ငံကနိုင်ငံရေးကျင်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေလွတ်မြောက်ရေးတောင်းဆိုထားတယ်လို့အမေရိကန်နိုင်ငံသားဌာနအနေနဲ့ကူညီဆောင်ရွက်ဖို့စတဲ့အချက်တွေဖော်ပြထားပါတယ်
။ဒီဥပဒေမူကြမ်းနှစ်ခုစလုံးဟာဇူလိုင်လတုန်းကအောက်လွှတ်တော်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ NDAA အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေမူကြမ်းမှာပြင်ဆင်ချက်အနေနဲ့ပါဝင်ခဲ့ပြီးသားဖြစ်ပါတယ်။အင်္ဂါနေ့ကအောက်လွှတ်တော်မှာဒီဥပဒေမူကြမ်းတွေကိုထပ်ပြီးမဲခွဲဆုံးဖြတ်ခဲ့ရတဲ့အကြောင်းရင်းကတော့တီးတန့်ဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့အောက်လွှတ်တော်ကစူးစမ်းတဲ့အနေနဲ့အခုလိုထပ်ပြီးမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်။